ိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုတရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်အတွင်းမှာထူးခြားတဲ့အချက်တွေရှိခဲ့ပါတယ်။ဒီထဲမှာသမရဦးဝင်းမြင့်ရဲ့ February 1ရက်နေ့ကအာဏာသိမ်းဖြစ်စဉ်ကိုထွက်ဆိုသွားတာနဲ့ထောင်ဆန်းစုကြည်ရဲ့ရှေ့နေတွေအပေါ်အမှုနဲ့ပတ်သက်ပြီးတော့ပြောဆိုခွင့်နဲ့ပိတ်ပင်ခံရတာတွေပါဝင်ပါတယ်။ချိန်နေအပြည့်စုံကိုတော့ကိုရန်နိုင်စူးစီးတင်ပြပေးထားပါတယ်ရှင်။
ဒေါန်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဘက်မှာထူးခြားတာကတော့ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်နှစ်ယောက်စလုံးကိုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲထားတဲ့အမှုကိုစွဲချက်တင်လိုက်ပါတယ်2020ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလပါတီစည်းရုံးရေးရင်နှန်းကိုလက်ပြတာကိုဗစ်ကာလမဲဆွယ်စည်းရုံးရေးတွေကြောင့်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့ဒေါန်ဆန်းစုကြည်ကိုနှမှုသမရဦးဝင်းမြင့်ကိုတမှုဆွဲတာဖြစ်ပြီးဒါကအများပြည်သူတည်ငြိမ်အေးချမ်းအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်95ခါခွေးနဲ့ဆွဲချက်တင်လိုက်ပြီးတဲ့နောက်ဒုတိယမြောက်ဆွဲချက်တင်တဲ့အမှုဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ရှေ့နေတဲ့ဘက်ကတော့အခုလိုဆွဲချက်တင်ဖို့ဇုံဖြတ်လိုက်တာနဲ့ပတ်သက်ပြီးအယူခံဝင်သားမယ်လို့ပြောပါတယ်။ဒါပြင်နောက်ထပ်ထူးခြားတာတစ်ခုကတော့ဒေါန်ဆန်းစုကြည်ကသူ့ဘော်ဆွဲထားတဲ့အမှုတွေဟာအပတ်စဉ်နေတိုင်းလိုလိုယုံကျိန်းတွေရှိနေတာကြောင့်ကျမကြီးထိခိုက်နိုင်တဲ့အတွက်အပတ်စဉ်ဆင့်နေတာအစားနှစ်ပတ်တခါဆစ်ပေးဖို့ရှောက်ထားတာကိုလည်းတရားရုံးကလက်မခံဘဲပယ်ချခဲ့ပါရယ်။ဒါပြင် NLD ဆိုရလက်ထက်စီးပွားရေးကြံပေးဖြစ်တဲ့ဩစတြေးလျနိုင်ငံသားရှောင်းဒါနော့ရဲ့အမှုနဲ့ပတ်သက်ပြီးစကားပြန်ခေါ်ခွင့်တောင်းတာကိုတရားသူကြီးကလက်မခံဘဲပယ်ချလိုက်ပြီးတော့သူတို့သတ်မှတ်ထားတဲ့တရားသူကြီးတယောက်ကိုပဲစကားပြန်လုတ်ခွင့်ပေးခဲ့ပါရယ်။ဒီအချက်တွေကိုကြည့်မယ်ဆိုရင်စစ်ကောင်စီရဲ့တည်ထောင်တရားရုံးဟာဒေါက်ဆန်းစုကြည်တို့ဘက်ကရှောက်ထားတင်ပြချက်တွေကိုလက်မခံဘဲပယ်ချနေတာတွေကိုတွေ့ရပြီးတော့အမှုတွေကိုလည်းမြန်မြန်ပြီးဆုံးအောင်လုပ်သွားမယ်ပုံမှန်ရှိတယ်လို့ပြောရမှာဖြစ်ပါတယ်ဒီတစ်ပတ်တရားခွင်ထွက်ဆိုချက်တွေထဲမှာစိတ်ဝင်စားစရာအကောင်းဆုံးကတော့အင်္ဂါနေ့ကတရားခွင်မှာသမရဦးဝင်းမြင့်ရဲ့သက်တည်ထွက်ဆိုချက်ဖြစ်ပါတယ်ရာဇဝတ်ကြီးပုံမှန်95ခါခွေးနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြားအောင်လှုပ်ဆောင်မှုနဲ့ဆွဲတဲ့အမှုနဲ့ပတ်သက်ပြီးတော့သမရဦးဝင်းမြင့်ကသူကိုယ်တိုင်သက်တည်ထွက်ဆိုခဲ့ပြီးတော့ February 1ရက်နေ့ကစစ်တပ်ကအာဏာသိမ်းတော့ကဖြစ်ရက်ကိုထွက်ဆိုသွားခဲ့ပါတယ်စီအားရှိနှစ်ယောက်ကသူစီရောက်လာပြီးတော့ကျမကြီးအကြောင်းပြချက်နဲ့ယာရုကဆင်းပေးဖို့ဖိအားပေးပြီးတဲ့နောက်ဖမ်းခံခဲ့ရတယ်လို့ထွက်ဆိုသွားခဲ့ကြောင်းဒေါန်ဆန်းစုကြည်ရဲ့ရှေ့နေဥက္ကမောင်စော်ကပြောပါတယ
်။အဲ့ဒီမှာဦးဝင်းမင်းကသူကဖေဗရီလတည့်ရနေရသူဖမ်းဆောင်တဲ့အကြောင်းကိုစာပြောတာပါ။သူကယူဒီပြပုံကြီးရဲ့အဆင့်ကြီးရဲ့။အဲ့ဒီစီအားရှိနှစ်ယောက်ကလာပြီးတော့သူကဒီနေ့စာပြောတာဟာလေ။အဲ့ဒီမှာယာရုကနေပြီးတော့ဒီကဒီဘာလို့ကျမရေးကျမပြတယ်အဲ့ဒီအပြည့်ကျမရေးကောင်းတယ်ဆိုတဲ့အကြောင်းအဲ့လိုပြောတဲ့အခါကျတော့အဲ့ဒီအရာရှိကြီးရဲ့ဒီဒီဘေးကအဲ့ဒါကအဲ့ဒီနေရာရေနော်ဒီကမြိုင်းမှာဟိုဖြစ်နေတယ်အလေးရှိနေတယ်ဘာဖြစ်လဲအဲ့ဒီလိုကြံတော့ပြီးတော့အဲ့ဒီအချင်းကလေးကပြောနေမှာအဲ့ဒီအချင်းကလေးကဘာဖန်ခံရလဲဒီနေ့ကလည်းမတွေ့ရဘူးဒီဘယ်လိုမှလည်းဟိုအဆက်တွေနဲ့ဘယ်လိုမှလည်းမရဘူးဖန်ခံပြီးတဲ့နောက်ပိုင်းမှာထုတ်ပြဆိုရဲဥပဒေဆွဆွဲထားတယ်ဒီဥပဒေကထုတ်ပြဆွဲစာရီးရပြန်ဖန်ခံပြီးနောက်မှာထုတ်တာလေအခုဘာမှမကြည့်ဘူးလေသူ့ကိုမကြည့်ဘူးအဲ့ရမလို့ပြန်မဆိုင်ဘူးပြောရပ
ါဒီချက်ကြောင့်ပဲစစ်ကောင်စီဟာသူတို့အာဏာသိမ်းတော့ကအခြေအနေတစ်ခုကိုအများပြည်သူသိရှိခဲ့တဲ့အတွက်ဥက္ကမောင်ဇော်နဲ့သူ့ရဲ့လက်ထောက်ရှင်းနေတဲ့အပေါ်မှာဖိအားပေးပြီးတော့အမှုနဲ့ပတ်သက်ပြီးတားမြစ်ပိတ်ပင်တာတွေလှုပ်လာပုံလည်းရပါတယ်သမရဦးမြင့်ထွက်ဆိုတာနဲ့ရုံးတော်မှာစစ်စေးမေးမြန်းတာတွေကိုအများပြည်သူသိခွင့်ရှိမရှိဒေါန်ဆန်းစုကြည်ကမေးမြန်းခဲ့တာမှာတရားရုံးကလည်းတရားခွင်ကိုအများပြည်သူကိုပေးမဝင်ပေမဲ့ဒါရင်းနဲ့ပတ်သက်ပြီးပြိပင်ထားတာမရှိဘဲ open court ဖြစ်တာကြောင့်သိခွင့်ရှိတယ်လို့ဆိုပါတယ်ရုံးတော်မှာထွက်ဆိုခဲ့တဲ့အဲ့ဒီထွက်ဆိုချက်တွေဟာတသက်အဖြစ်တရားဝင်ထွက်ဆိုချက်တွေဖြစ်ပြီးတရားရုံးကလည်းပိတ်ထားတာမရှိတဲ့အတွက်ရှင်းနေဥက္ကမောင်စော်ကမီဒီယာတွေကိုပြန်ပြောခဲ့တာဖြစ်ပါတယ်အဲ့လိုပြောတဲ့အတွက်ပြင်မနာမျိုးနဲ့အုတ်ချိုရည်မှုယုံကရှင်းနေဥက္ကမောင်စော်ကိုခေါ်ပြီးတော့ရာဇဝတ်ကျင့်သုံးဥပဒေပုံမှား144အရအမှုနဲ့ပတ်သက်ပြီးပြည်တွင်းပြည်ပကမီဒီယာအဖွဲ့အစည်းတွေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေ INGO တွေနိုင်ငံခြားအစိုးရတာဝန်ရှိသူတွေပါဝင်မြစ်သည့်ပြင်ပအဖွဲ့အစည်းကပုဂ္ဂိုလ်တွေကိုမှတိုက်ရိုက်တော်၎င်းတွယ်ဝိုက်ရတော်၎င်းတခြားတနည်းနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့ဆိုပြီးတော့တားမြစ်လိုက်ပါတယ်။တရားရုံးမှာကြားနာစစ်ဆေးမှုတွေထေဝင်သက်တည်ထွက်ဆိုချက်တွေအမှုအခြေအနေနဲ့ပတ်သက်ပြီးတော့ရှေ့နေဒီမှာပြောပိုင်ခွင့်ဘယ်လောက်ရှိပါသလဲတရားရုံးကတော့တားမြစ်ပိတ်ပင်ထားခြင်းမရှိတဲ့အပေါ်အုပ်ချုပ်ရေးဘိုင်းကဘာလို့တားမြစ်လဲဆိုတာနဲ့တားမြစ်ပိုင်ခွင့်ရှိသလားဆိုတာတွေကလည်းမေးခွန်းထုတ်เสียဖြစ်နေပါတယ်အဲ့လိုတားမြစ်လိုက်တာကလောလတ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်ကိုထိခိုက်စေပြီးတော့ရှေ့နေဒီပေါ်မှာလည်းဖိအားပေးတာချင်းချောက်ရတော့ရောက်နေပါတယ် ဒီကြရာကတော့စစ်ကောင်စီဟာဒီမှုနဲ့ပတ်သက်ပြီးတော့သတင်းစီးဆင်းမှုကိုတားဆီးဟန်တားမှုတွေလှုပ်လာနေတယ်လို့ဥပဒေကြောင့်အရခုခံကာကွယ်ပေးနေတဲ့ရှင်းနေတဲ့အပေါ်မှာလဲတိုက်ရိုက်တော်၎င်းတွယ်ဝရည်တော်၎င်းတနည်းနည်းနဲ့ပြားပေးချင်းချောက်တာတွေလှုပ်လာနေတယ်လို့ပဲတုံးသက်မှာဖြစ်ပါတယ်အဂရီလိုက်စားမှုနဲ့ပတ်သက်ပြီးဆွဲထားတဲ့လေးမှုကိုတောက်ချာနေကစစ်ဆေးတာမှာတော့စစ်ကောင်စီဘ